မြန်မာနိုင်ငံရဲ့ခိုင်းပြည်နယ်မှာပြဿနာဖြစ်အောင်လက်နက်ထောက်ပံ့နေတဲ့စစ်မြေကိုရှာဖွေပေါ်ထုတ်ပြီးတော့နေရအနှံ့အကြမ်းဖက်မှုတွေရပ်တန့်အောင်လုပ်ဖို့အတွက်ကုလသမဂ္ဂဌာနကြီး၃ရဲ့အကြီးအကဲတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂဌာနဆိုင်ရာအကြီးအကဲတွေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen ကိုချက်တဲ့ပြည်နယ်မှာတောရောက်တွေ့ဆုံစဉ်အခုလိုတိုက်တွန်းလိုက်တာပါ။ဒီလင်္ကာနိုင်ငံမှာလူပေါင်းများစွာသေဆုံးခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အကြမ်းဖက်မှုပြဿနာအလားအလာကိုလည်းဆင်းရဲခဲ့ကြတယ်လို့ဆိုပါတယ်။ကျင်ညာချက်တွေမှာလူတွေတိတ်ဆုံးရတာကိုသာပြောပြီးဒီလိုတိတ်ဆုံးစီတဲ့ကြီးစံတွေလက်နဲ့တွေဘယ်ကလာတယ်ဘယ်သူကပေးတယ်ဆိုတော့ဘယ်သူမှမပြောချောင်းနဲ့ဒါကိုဖော်ထုတ်နိုင်မှာအကြမ်းဖက်ဝါဒပပျောက်မယ်လို့လည်းဝန်ကြီးကပြောပါတယ် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒေ IOM အဖြစ်ဖြစ်ဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာအကြီးအကဲအန်တိုနီယိုဗီတိုရီနိုနဲ့အရေးပေါ်ကိစ္စရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်ခ်လိုကုတ်တိုဟာရွန်ဂျာရင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ကို၃ရက်ကြာခီးသွားရောက်နေတာဖြစ်ပါတယ်